Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ် August 17ရက်တနင်္လာနေ့မနက်ခင်း VOA Season 2ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ5.32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆက်မိုးပြီပါ။ဒီမနက်မှာကြားရမယ့်ထူးခြားတဲ့သတင်းတွေမှာဆိုလို့ရှိရင်တော့ဂါဇာမှာဖြစ်နေတဲ့အပြစ်ခတ်တွေရက်စဲမှုတွေနောက်ထပ်3ရက်တိုက်ခိုက်မှုတွေရပ်ထားဖို့ဟားမတ်နဲ့အစ္စရေးတို့နှစ်ဖက်စလုံးကသဘောတူညီလိုက်ပါတယ်။ဣရတ်နိုင်ငံက ISIS စစ်သွေးကြောအဖွဲ့တွေရဲ့ပြစ်မှတ်တွေကိုအမေရိကန်ကလေကြောင်းကနေပြီးတော့ဆက်လက်ပြီးတော့တိုက်ခိုက်မှုတွေပြုလုပ်နေပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေကိုအာဆီယံလက်ကျဥက္ကဋ္ဌမြန်မာနိုင်ငံကဘယ်လိုသတိပေးခဲ့ပါသလဲ
To achieve general and complete disarmament of nuclear weapons it is important to acquire commitments and respect to the treaties
အစည်းအဝေးကျင်းပရာနေပြည်တော်ကနေတိုက်ရိုက်သတင်းပေးပို့ထားတာကိုမကြာခင်မှာနားဆင်ရပါမယ်ရှင်ဒီအကြောင်းနဲ့အတူပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပြီးတော့ဒီထဲကမြန်မာဒီမိုကရေစီရဲ့ဆွေးနွေးကမ်းမှာတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုဟာနောက်ကျောင်းပြန်လဲဖို့အလားအလာတွေရှိနေပြီလားဆိုတဲ့အပေါ်အမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့ဆွေးနွေးထားတာကိုကြားရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းတင်းလာနေမနေ့တိုင်းထုတ်လွှင့်နေကြပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ။ဒါတွေကိုအလှည့်မပေးခင်မှာအရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝင်နဲ့ကိုစော်ဝင်းလိုက်ကကြီးညာပေးပါမယ်ရှင်။
ဂါဇာမှာတိုက်ခိုက်နေကြတဲ့အစ္စရေးနဲ့ဟားမတ်အဖွဲ့တို့အနေနဲ့အပြစ်ရရေးဆွေးနွေးညှိနှိုင်းမှုနောက်ထပ်3ရက်တိုက်ခိုက်မှုတွေရပ်ဆိုင်းထားဖို့အတွက်နှစ်ဖက်စလုံးကသဘောတူညီလိုက်ပါတယ်။သဘောတူညီချက်အရတိုက်ခိုက်မှုတွေကို Greenwich စံတော်ချိန်21နာရီမှာစတင်ပြီးတော့ရပ်ဆိုင်းထားမှာဖြစ်တဲ့အကြောင်းအီဂျစ်နိုင်ငံကတင်းကုန်နေလေးမှာပြောဆိုလိုက်တာပါ။ဒါကြောင့်တလကျော်ကြာမြင့်နေပြီဖြစ်တဲ့ဂါဇာဒေသကတိုက်ပွဲတွေအဆုံးသတ်စေဖို့အီဂျစ်နိုင်ငံမှာထပ်မံဆွေးနွေးညှိနှိုင်းမှုတွေပြုလုပ်နေမှာဖြစ်ပါတယ်။အလားတူ3ရက်ကြာအပြစ်ခတ်ရစဲထားရေးသဘောတူညီမှုဟာ Hamas အဖွဲ့ကအစ္စရေးနိုင်ငံအတွင်းကိုရော့ကက်ဒုံးမြန်နေနဲ့ပစ်ခတ်ခဲ့တဲ့အတွက်တောက်ကြနေမှာပြက်ပြားသွားခဲ့ရပြီးအစ္စရေးကလည်းလေကြောင်းကနေတိုက်ခိုက်မှုတွေပြန်ပြီးတော့ပြုလုပ်ခဲ့ပါတယ်။တောက်ကြနေတုန်းကအပစ်ခတ်ရစဲမှုပြက်ပြဲသွားပြီးတဲ့နောက်အီဂျစ်နိုင်ငံမှာပြုလုပ်နေတဲ့ညှိနှိုင်းဆွေးနွေးပွဲကနေအစ္စရေးကထွက်ခွာသွားခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကတော့ Hamas အဖွဲ့ကအစ္စရေးနိုင်ငံအတွင်းကိုရော့ကက်နဲ့ပစ်နေသည်မယက်မချင်းအစ္စရေးနိုင်ငံဟာဆွေးနွေးပွဲကိုပြန်လည်မှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီတန်ယာဟုကပြောဆိုထားပါတယ်။
ဣရန်နိုင်ငံကအစ္စလာမ်အစွန်းရောက်တပ်ဖွဲ့တွေကိုအမေရိကန်ပြည်ထောင်စုကဒီနေ့ကနေနေ့မှာလေကြောင်းကထပ်မံတိုက်ခတ်ခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေက3နာရီခွဲကြာလောက်တိုက်ခတ်မှုတွေကိုပြုလုပ်ခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။ Idlib မြို့အနီးကကတ်လူမျိုးစုတပ်ဖွဲ့တွေကိုတိုက်ခတ်နေတဲ့အစ္စလာမ်အစွန်းရောက်တပ်ဖွဲ့တွေကိုတိုက်လေရင်နေမောင်းတူမဲ့ပက်ထင်းအဝေးဒုံဒုံနေနဲ့ပစ်ခဲ့တယ်လို့ပင်ဒဂွန်စစ်ဌာနချုပ်ကပြောပါတယ်။အဲဒီနောက်လက်နက်ကြီးတင်ထရက်ကားတွေနဲ့မော်တာအမြောက်တွေရှိရာနေရာတွေကို၄ကြိမ်ထပ်မံတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။တိတင်းလူနေကတိုက်ခိုက်မှုဟာ၄ကြိမ်မြောက်တိုက်ခိုက်မှုဖြစ်ပါတယ်။အီရန်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေစနစ်နီးပါးစီးရေးအရာပါဝင်ပတ်သက်ခဲ့ပြီးတဲ့နောက်2011ခုနှစ်နောက်ကုန်ပိုင်းမှာတိုက်ခိုက်ရေးတပ်ဖွဲ့တွေပြန်လည်ရုပ်သိမ်းခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ဖြစ်အမေရိကန်ကစီးရေးအရာတိုက်ခိုက်မှုတွေပြုလုပ်ဖို့သမ္မတဘာရက်အိုဘားမားကပြီးခဲ့တဲ့သတင်းပတ်အတွင်းအမိန့်ပေးလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာတဆင့်ငံကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့ကတ်လူမျိုးစုတွေရဲ့မြို့တော် Idlib ကိုအစွန်းရောက်အစ္စလာမ်စစ်သွေးကြွတွေကဝင်ရောက်တိုက်ခိုက်မဲ့အရေးကဟန်တာတဲ့အနေနဲ့ရောထောင်တောင်းချီတဲ့အိုးရင်ဆွန့်ခေါ်ထွက်ပြေးနေရသူခရီးယာလူနည်းစုတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့အတွက်ပါအမေရိကန်ကအခုလိုလေကြောင်းကနေကူညီတိုက်ခိုက်ပေးနေတာဖြစ်ပါတယ်
။မြန်မာနိုင်ငံကဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုဖြစ်စဉ်မှာတိုးတက်မှုတွေရှိနေတယ်ဆိုပေမဲ့ရှေ့ဆက်ပြီးတော့လှုပ်ဆောင်စရာတွေကတော့အများကြီးကျန်ရှိနေသေးတယ်လို့လက်တလောမြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်တဲ့နေရာမှာအကဲဆတ်မှုတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရကြောင်းပြည်ပြင်ပြောင်းလဲမှုကိုလိုလားပြီးတော့တဆိုင်မမတ်စ조사နေကြသူတွေရှိတယ်လို့မလို့လားသူတွေလည်းရှိတဲ့အတွက်2015ခုနှစ်မှာကျင်းပပြုလုပ်မဲ့ရွေးကောက်ပွဲကြီးဟာမြန်မာနိုင်ငံအတွက်အလွန်အရေးကြီးတဲ့အကြောင်းမြန်မာနိုင်ငံရဲ့တိုးတက်ပြောင်းလဲမှုအနေအထားဘလောက်ရှိတယ်ဆိုတာကိုတွေ့ကြရမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ
် Next year's election will absolutely be a benchmark moment for the whole world to be able to assess the direction that
မြန်မာနိုင်ငံအနေနဲ့ဘယ်ကိုဦးတည်သွားနေတယ်လဲဆိုတာကိုနိုင်ငံတကာကရှေ့နှစ်မှာကျင်းပမဲ့ရွေးကောက်ပွဲကြီးနဲ့စံထားပြီးတော့အကဲဖြတ်ကြမှာလုံးဝသိကြပါဗါဒါအပြင်အလွန်ကိုအရေးကြီးတာကတော့ရွေးကောက်ပွဲမှာအားလုံးပါဝင်ခွင့်ရှိရမယ် တာဝန်ယူမှုရှိရမယ်လွတ်လပ်ပြီးတော့တရားမျှတရမယ်စောင့်ကြည့်လေ့လာခွင့်ပြုရမယ်အဆုံးသတ်မှာယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲကြီးဖြစ်ပြီးတော့2016ခုနှစ်ကျရင်ငင်းချမ်းစွာအာဏာလွှဲပြောင်းရေးကိုဖြစ်ပေါ်စေမှာဖြစ်တယ်ဆိုပြီးတော့ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေရှေ့ဆက်ပြီးတော့လှုပ်ဆောင်မဲ့အစီအစဉ်တွေအပါအဝင်လူခွင့်ရေးအခြေအနေတွေကိုပါသမရဦးသိန်းစိန်အပါအဝင်အစိုးရအဖွဲ့ရဲ့ထိပ်တန်းပုဂ္ဂိုလ်တွေနဲ့ပုံဝင်လင်းအချင်းယူပြီးတော့ဆွေးနွေးခဲ့တယ်လို့ဝန်ကြီးကယ်ရီကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့စောစောပိုင်းကတော့ဝန်ကြီးကယ်ရီဟာတောင်တရုတ်ပင်လယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကြဲကြဲပြင်းပြင်းဆွေးနွေးပြောဆိုမှုတွေပြုလုပ်ခဲ့တယ်လို့ပြောပါရယ်။တောင်တရုတ်ပင်လယ်ပြင်အတွင်းအားလုံးအနေနဲ့စောင့်ထိန်လိုက်နာရမယ့်ကျင့်ဝတ်စည်းကမ်းသတ်မှတ်နိုင်ရေးညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ကြဖို့အရေးကြီးတဲ့အကြောင်းအတိအမှတ်ပြုခဲ့ကြပါရယ်။အားလုံးအနေနဲ့ရှင်းလင်းတင်ပြတောင်းဆိုတာတွေဟာနိုင်ငံတကာဥပဒေနဲ့အညီဖြစ်စေပြီးဥပဒေလုံထုံးလုံနည်းနဲ့အညီဆောင်ရွက်သွားရမယ်။ဥပဒေနဲ့အညီဖြစ်ရမယ်။နိုင်ငံဆက်ဆံရေးကိုမထိခိုက်စေဘဲခုံတမာရီအဖွဲ့ရဲ့ဆုံးဖြတ်ချက်အတိုင်းဖြစ်စေရမယ်ဆိုတာတွေပါပြောဆိုသွားပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကတော့တင်းမာမှုအခြေအနေကိုချဲ့ကားပြီးတော့ပြောဆိုနေကြတယ်လို့ပြောပါတယ်။တောင်တရုတ်ပင်လယ်ဒေသတည်ငြိမ်မှုကိုလိုချင်တဲ့အကြောင်းတရုတ်ဝန်ကြီးကပြောဆိုပါတယ်။တရုတ်အစိုးရအနေနဲ့အိန္ဒိယနိုင်ငံနေနဲ့ဓာတ်ရိုက်တွေ့ဆုံပြီးတော့မိတ်ဆွေတွေလိုဆွေးနွေးတိုင်ပင်လိုတဲ့အကြောင်းပြောဆိုပါတယ်။ဝန်ကြီးကယ်ရီဟာတနင်္ဂနွေနေ့နှောင်းပိုင်းမှာရန်ကုန်မြို့ကိုရောက်ရှိလာပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုသူမရဲ့နေအိမ်မှာတွားရောက်ပြီးတော့မိနစ်50ကြာတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။အဲဒီနောက်မစ္စတာကယ်ရီဟာဩစတြေးလျနိုင်ငံကိုဆက်လက်ထွက်ခွာသွားပါတယ်ခင်ဗျာ။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတိုက်ပွဲတွေမနာရန်ဆက်ဖြစ်နေတဲ့အတွက်အပြစ်ခတ်ရဆဲဖို့ရုရှားလိုလာတဲ့ခွဲထွေသမားတွေရဲ့တောင်းဆိုချက်ကိုပယ်ချကြောင်းယူကရိန်းစစ်ဘက်ပြောခွင့်ရပုဂ္ဂိုလ်ကတင်းငင်းနေမှာပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးနဲ့ကြုံတွေ့ရမယ့်အရေးကရှောင်ရှားနိုင်အောင်အပြစ်ခတ်ရဆဲလိုကြောင်းခွဲထွေသဘုံအဖွဲ့တွေကစနေနေ့မှာတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီတောင်းဆိုချက်ကိုပယ်ချကြောင်းယူကရိန်းတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်အန်ဒရီလီဆန်ကိုကပြောကြားလိုက်ပြီးသဘုံတပ်ဖွဲ့တွေအနေနဲ့အလံပြူထောင်ပြီးလက်နက်ချရမယ်လို့ပြောကြားလိုက်ပါတယ်။ခွဲထွေသဘုံတပ်ဖွဲ့တွေဘက်ကလည်းအပြစ်ခတ်ရဆဲရေးဟာနှစ်ဦးနှစ်ဖက်သဘောတူညီရမယ့်ကိစ္စဖြစ်ပြီးယူကရိန်းအစိုးရအနေနဲ့သဘောတူညီရအောင်လှုံ့ဆော်နိုင်စွမ်းမရှိတဲ့အတွက်အပြစ်ခတ်ရဆဲရေးဆိုင်ရာဆွေးနွေးမှုတွေဟာလည်းအခြေအနေပဲလို့တုံ့ပြန်ပြောဆိုပြီးသူတို့ရဲ့အပြစ်ခတ်ရဆဲရေးတောင်းဆိုချက်ကိုပြန်လည်ရုပ်သိမ်းလိုက်ပါတယ
်။အမေရိကန်ပြည်ထောင်စုမြောက်ကိုရိုနာပြည်နယ်ဟာအီဘိုလာရောဂါအမေရိကန်နိုင်ငံအတွင်းကိုပြန်ပွားလာနိုင်တဲ့အခြေအနေကနေဟန်တားနိုင်ဖို့အတွက်ကာကွယ်တားဆီးမှုတွေလှုပ်ဆောင်နေပါတယ်။အာဖရိကတိုက်မှာအီဘိုလာရောဂါတွေကိုကူညီဆောင်ရှောက်မှုပေးပြီးတော့ပြန်လည်ရောက်ရှိလာသူမိသူကိုမဆိုတီးခြားခွဲထားမယ်လို့မြောက်ကိုရိုနာပြည်နယ်ကျန်းမာရေးနဲ့လူမှုပူရုံရေးအဖွဲ့ကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။ကြိုတင်ကာကွယ်မှုအစီအစဉ်အရသာသနာ့ဘုအဖွဲ့ဝင်တွေဟာအီဘိုလာရောဂါခံစားနေရသူတွေနဲ့နောက်ဆုံးထိတွေ့ခဲ့တဲ့အချိန်ကနေသတင်းသုံးပတ်ကြာတဲ့အထိတည်ထောင်နေထိုင်ရမှာဖြစ်ပါတယ်။မြောက်ကယ်ရိုနာမှာအခြေစိုက်တဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေကတူနာပြုနှစ်ဦးဟာလိုက်ဘီးရီးယားနိုင်ငံမှာအီဘိုလာဝေဒနာတွေကိုကူးတပေးတဲ့ဆေးရုံမှာကူညီဆောင်ရွက်ပေးနေရင်းနဲ့အီဘိုလာဗိုင်းရပ်စ်ပိုးကူးစက်ခံခဲ့ကြရတာဖြစ်ပါတယ်။
တူရကီဝန်ကြီးချုပ်ရစ်ဆက်တယက်အာဒဝမ်ဟာတိုင်းပြည်အတွင်းပထမဆုံးအကြိမ်တမရကိုတိုက်ရိုက်ရွေးချယ်တဲ့ရွေးကောက်ပွဲမှာအနိုင်ရသွားတဲ့အတွက်တူရကီခေါင်းဆောင်အဖြစ်နောက်ထပ်9နှစ်တာဝန်ထမ်းဆောင်ရအောင်မှာဖြစ်ပါတယ်။မဲရီအာလိုနီဘာရစ်တွက်ပြီးတဲ့အချိန်အထိခရိုင်ရွေးကောက်ပွဲတွေကရလဒ်တင်မှာမစ္စတာအာဒဝမ်ကအပြတ်အသတ်အနိုင်ရနေတယ်လို့တူရကီရွေးကောက်ပွဲကော်မရှင်ကတနင်္ဂနွေနေ့မှာပြောပါတယ်။သူ့ရဲ့အဓိကပြန်ပယ်နှုတ်ဖြစ်တဲ့မဲရီအတွက်39ရာခိုင်နှုန်းရရှိထားသူ OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရေးအဖွဲ့ခေါင်းဆောင်ဟောင်းအက်မဲလီဒင်အက်ဆန်နိုဂလူးနဲ့မဲရီအတွက်900ခန့်နှုန်းအနိုင်ရထားသူကတ်လူမျိုးကိုစလေလောင်းဆီလီဟတ်တင်ဒီမီတာစတိုအပြင်ဒီမီတာတိုစဲအပြတ်အသတ်အနိုင်ရနေတယ်လို့ထွက်လာတဲ့ရလဒ်တွေမှာဖော်ပြထားပါတယ
်သတင်းတွေကိုဥဆက်မိုးဝေနဲ့ကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါလေရှင်အခုပတ်စင်ခန္ဓာတွေနဲ့သတင်းဆောင်မတွေဘက်ကိုလှည့်ပေးပါရစေအရင်ဆုံးတော့အာဆီယံနိုင်ငံသားရဲ့ဝင်ကြီးတွေရဲ့ဆွေးနွေးပွဲကိုကြည့်ရအောင်ပါရှင် အာဆီယံဒေသတွင်နျူကလ িয়ার လက်နက်လုံးဝဖြတ်သိမ်းနိုင်ဖို့အတွက်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေနဲ့ထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့နျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ကိုလည်းလေးစားလိုက်နာဖို့လိုအပ်တယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ ARF အာဆီယံဒေသတွင်လုံခြုံရေးအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကြားအမြင်ချင်းမတူတာတွေကိုဆွေးနွေးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီး VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းကအာဆီယံနိုင်ငံသားရေးဝန်ကြီးမြအစည်းအဝေးကျင်းပရာနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်
။ကောင်းပါပြီ။နေပြည်တော်မှာ3ရက်ကြာကျင်းပခဲ့တဲ့48ကြိမ်မြောက်နိုင်ငံသားရေးဝန်ကြီးများစည်းဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုအောင်မြင်စွာကျင်းပနိုင်ခဲ့ကြောင်းနဲ့အာဆီယံဒေသတွင်နျူကလ িয়ার လက်နက်မပြန့်ပွားရေးအတွက်အာဆီယံရဲ့ကြိုးပမ်းချက်တွေနဲ့ပတ်သက်လို့အလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်ရင်ကအခုလိုပြောပါတယ်
။ To achieve general and complete disarmament of nuclear weapon, it is important.To acquire commitments and respect to the treaty by the nuclear weapon states.
နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ကိုလေးစားလိုက်နာဖို့လိုပါတယ်။ဒါကြောင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေနဲ့ထိတွေ့ဆက်ဆံရဖို့အတွက်အာဆီယံကသဘောတူပါတယ်။အဲ့ဒီနိုင်ငံတွေအနေနဲ့သဘောတူစာချုပ်နဲ့အညီနျူကလ িয়ার လက်နက်ဆွန့်လွတ်ဖို့လိုပါတယ်
။ ARF ကအာဆီယံဒေသတွင်းလုံခြုံရေးဆိုင်ရာအစည်းအဝေးကိုအာဆီယံဆယ်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေအပြင်ဩစတြေးလျ၊ဘင်္ဂလားဒေ့ရှ်၊တရုတ်၊ကနေဒါဥရောပသမဂ္ဂမြောက်ကိုရီးယားအိန္ဒိယဂျပန်တောင်ကိုရီးယားမွန်ဂိုလီးယားနယူးဇီလန်ပါပူဝါနယူးဂီနီပါကစ္စတန်အမေရိကန်ပြည်ထောင်စုရုရှားသီရိလင်ကာနဲ့တီမောလက်စတေးနိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်။အဲ့ဒီ ARF အစည်းအဝေးနဲ့ပတ်သက်လို့ဝန်ကြီးဦးဝနမောင်လင်ကအခုလိုရှင်းပြပါတယ်
။ Discussing during the ARF and East Asia Summit Foreign Ministers Meeting.
အရှိအာရှနဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအာဆီယံဒေသတွင်းလုံခြုံရေး ARF ဆွေးနွေးပွဲတွေမှာအဖွဲ့ဝင်နိုင်ငံတွေကြားဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပေါ်အမြင်ချင်းမတူတာတွေကိုညှိနှိုင်းနိုင်ခဲ့ပါတယ်။နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးနိုင်ခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေအားလုံးကဒေသတွင်းသားရဝပြောရေးနိုင်ငံရေးလုံခြုံရေးလူမှုရေးနဲ့ယဉ်ကျေးမှုနယ်ပယ်တွေမှာပူးပေါင်းဆောင်ရွက်ဖို့သဘောတူကြပါတယ်။
ဒါအပြင်အကြမ်းဖက်မှုတိုက်ဖျက်ရေးနေဆက်ဖြတ်ကျော်မှုကင်းနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေအတည်ပြုတာရေနံရုပ်ဖိတ်မှုတွေကိုကြိုတင်ကာကွယ်ခြင်းကြိုတင်ပြင်ဆင်ခြင်းနဲ့တုံ့ပြန်ဆောင်ရွက်တာတွေပြန်လည်ထိန်းသိမ်းတာတွေအတွက်အာဆီယံဒေသဆိုင်ရာညီလာခံကနေကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြည်လဲရေချောင်းနဲ့လေချောင်းရှာဖွေကယ်ဆယ်ရေးတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့ညှိနှိုင်းမှုတွေပုံမခိုင်မာစေခြင်းအတွက်လည်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ရေးမှာတရုတ်နိုင်ငံကအလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံအပေါ်ဩဇာလွှမ်းမိုးမှုရှိနေတာကြောင့်ဗက်လိုက်မှုရှိနိုင်တယ်ဆိုတဲ့ဝေဖန်မှုအပေါ်မှာတော့ဝန်ကြီးဦးဝနမောင်လင်ကအခုလိုတုံ့ပြန်လိုက်ပါတယ်
။ So it is not that one party is trying to influence others or the others is against the one country or
တောင်တရုတ်ပင်လယ်ရေးနဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံတစ်နိုင်ငံကတစ်ဖက်နိုင်ငံကိုဩဇာလွှမ်းမိုးလို့မရပါဘူး။ဒီပြဿနာဟာအာဆီယံနဲ့တရုတ်ကြားအငင်းပွားနေတဲ့ပြဿနာတစ်ခုမဟုတ်ပါဘူး။အာဆီယံအနေနဲ့ဒီအငင်းပွားမှုကိုငြိမ်းချမ်းစွာအပြေရှာဖို့ပဲဖြစ်ပါလေ
။ဒီ ARF ကအာဆီယံဒေသတွင်းလုံခြုံရေးဆိုင်ရာအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ We also discussed North Korea and North Korea's actions with respect to its nuclear program.These are actions which present a very serious threat to international peace and stability. I reaffirmed
မြောက်ကိုရီးယားနဲ့ပတ်သက်လို့ဆွေးနွေးကြကြပါတယ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်နေတာပါကိုရီးယားကျွန်းဆယ်မှာနျူကလ িয়ার လက်နက်ကင်းမဲ့ရေးကွဲကွဲပြားပြားသိနိုင်တဲ့အထိအမေရိကန်ပြည်ထောင်စုကလှုပ်ဆောင်သွားဖို့ခံယူထားတဲ့အကြောင်းထပ်လောင်းပြောလိုပါတယ်တဲ့တရုတ်နဲ့တခြားနိုင်ငံတွေကလည်းတညစ်တညွတ်ထဲထောက်ခံထားကြတယ်လို့ဆိုပါတယ်။နျူကလ িয়ার လက်နက်မပြန့်ပွားရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်နဲ့အညီလိုက်နာကျင့်သုံးဖို့လည်းအားလုံးကသဘောတူကြတယ်လို့ပြောပြသွားတာပါ။နေပြည်တော်မှာ3ရက်ကြာကျင်းပခဲ့တဲ့အာဆီယံစည်းဝေးတွေအနေနဲ့နိုဝင်ဘာလမှာကျင်းပမယ်အရှိအာရှထိပ်သီးညီလာခံအကျိုးအရှိအာရှနိုင်ငံသားရေးဝန်ကြီးတွေရဲ့အကျိုးညှိနှိုင်းဆွေးနွေးပွဲတွေကိုလည်းကျင်းပခဲ့ကြပါတယ်ရှင်။
အာဆီယံနိုင်ငံသားရေးဝန်ကြီးများစီဝေးကျင်းပရာနေပြည်တော်ကနေပြည်တော်ဒေါက်ခင်ဆိုဝင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေတနင်္လာနေ့မနက်ခင်းစီစဉ်တွေကိုမနက်9:00နာရီထိ kHz 935 kHz 4033ညာနဲ့ kHz 6185တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါစေ။ အရင်ဆုံးနားဆင်ကြမှာကတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ပါရှင်။ဦးတန်းလွင်ထုံးကစီစဉ်တင်ဆက်ထားပါတယ်ရှင
်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအချိန်အဟုန်ရော့ကျနေပြီးနောက်ပြန်လှည့်ဖို့အလားအလာတွေရှိနေပြီဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကနိုင်ငံရဲ့ခြားကဝေဖန်သူတွေအနေနဲ့ဒါတွေကိုအသေးချာလေ့လာပြီးမှပြောဆိုတင်ကြောင်းတုံ့ပြန်လိုက်ပါတယ်။VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ
။ကဲကျမတို့ VOA American တန်ကိုဥက္ကဋ္ဌအနေနဲ့ပေါ့နော်ဟိုအချိန်ပေးပြီးတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။အခုဟိုမီဒီယာလောကမှာလည်းအကုန်လုံးပေါ့ရေပန်းစားနေတဲ့ဇာတ်ကူပေါ့ PR လို့ခေါ်ကြတဲ့ဒီအချိုးကြကိုစားပြုစနစ်ပေါ့ဒီလာမယ့်ရွေးကောက်ပွဲကြားဖြတ်ရွေးကောက်ပွဲနဲ့ဒီ2015ရွေးကောက်ပွဲမှာဒီ PR စနစ်ကိုဟိုအသုံးသုံးတင်သလားမသုံးတင်ဘူးလားဆိုတာနဲ့ပတ်သက်ပြီးတော့အခုဟိုအကျိုးစားပေါ့နော်ညင်ပွားနေကြတဲ့ဆွေးနွေးနေကြတဲ့အစဉ်ပေါ့ဒါပေမဲ့အမျိုးသားလွှတ်တော်မှာတော့ဒီ PR စနစ်ကိုအတည်ပြုခဲ့တယ်လို့ကြားပါတယ်အဲ့တော့ဒီပြည်ခိုင်ပြိုးပါတီအနေနဲ့လည်း PR စနစ်ကိုတွန်းအားပေးနေတယ်အချိန်ထဲမှာပဲဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ကျောင်းသားတွေကလည်း436ပြုပြင်ရေးကိုတစ်ဖက်တစ်လမ်းကလုပ်နေကြပါတယ်အဲ့တော့ဒီလိုမျိုးနှစ်ဖက်ပေါ့လေဟိုဘယ်လိုမျိုးအပေးအယူတွေလုပ်ပြီးတော့ဘယ်လိုဖြည့်ရှင်းလို့ရမယ်လို့များဥက္ကဋ္ဌအနေနဲ့ထင်ပါလဲရှင့်
သူကဒီ PR နဲ့436နဲ့ကတော့အပေးယူလို့ဆရာမလို့ပါဘူ
းဟုတ်ပါတယ
်အဲ့ PR နဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်တော့ဟုတ်လားပေါ့နော်ပါတီငယ်တွေအနေနဲ့ကသူက PR လုပ်ချင်တာပေါ့အဲ့ကျွန်တော်တို့ကလည်းဟို PR နဲ့ပတ်သက်လို့တော့ကျွန်တော်တို့ဖတ်ဖူးရကြပါပြီ2004ခုနှစ်လောက်ပဲစပြီးတော့ရွေးကောက်ပွဲစနစ်တွေဖတ်လာတယ်လေ့လာတာပေါ့နားမလဲတလဲနားမလဲတလဲနဲ့လေ့လာလေ့လာလေ့လာနောက်ကျတော့တဖြည်းဖြည်းတော့ရုံလုံးပေါ်လာတခြားနိုင်ငံတွေတွားတဲ့ခါကျတော့လည်းကျွန်တော်လေ့လာတာပေါ့သူတို့ကဘယ်လိုလုပ်လဲဘာညာပေါ့ပထမဆုံးကျွန်တော်ပြောဆိုတော်နာကလုပ်နေတဲ့အချိန်မှာတောင်းလာပေါင်း30ပထမလာပေါင်း30ကျွန်တော်တောင်းယူတော့ဘူးအဲ့အချိန်မှာ UK ကော်မရှင်ဥက္ကဋ္ဌကြီးစာရေးတယ်သူရှိလို့နိုင်ငံရေးပါတီ10ခုက PR ကျင့်သုံးမှုတောက်ခံနေတယ်လွှတ်တော်ကဆုံးဖြတ်ပေးပါဆိုတော့လွှတ်တော်ရဲ့လုပ်ငန်း procedure ရာဒီလိုလုပ်လို့မရအောင်လွှတ်တော်ကိုယ်စားအဆွေတင်တယ်ဒါမှမဟုတ် UK ကော်မရှင်အဆွေတင်တယ်ဒါပဲရှိတယ်အဲ့နဲ့ကျွန်တော်ဒါကိုမလုပ်တော့ဘူးမလုပ်ဖက်နဲ့ဖရိုးအခြေခံဥပဒေခုံရုံးကိုပဲလွှဲပေးလိုက်တယ်ဖရိုးအဲ့ sorryဟိုဘာလို့ဘုံချေကဥပဒေလေးလာသုံးသက်ရေးကော်မတီကိုလွှဲပစ်လိုက်တာဒါလေးလာသုံးသက်ပါဆိုလွှဲပစ်လိုက်တာအနောက်ပိုင်းကျတော့တခါအဲ့လိုဆိုရင်ဆိုပြီးတော့တခါတွတ်တော်ကိုယ်စားနဲ့တင်လာတာပေါ့အဥထားကြောင်းအနေနဲ့တော့တွတ်တော်ကိုယ်စားနဲ့တင်လာတဲ့ကိစ္စကအနည်းဥပဒေနဲ့ညီတယ်ဆိုရင်ကန့်ကွက်လို့မဖြစ်ဘူးသူ့ရဲ့အခွင့်အရေးကိုတော့ဖိတ်ပြလို့မရဘူးညာလွှတ်တော်အဆုံးဖြတ်ယူလိုက်တာပေါ့လက်တဲ့ခါကျတော့လေခုနကပြည်ခိုင်ပြုတ်ပါတီရဲ့များပါတယ်တွတ်တော်ကိုယ်စားဒီမင်းနဲ့ပဲဒါကိုအတည်ပြုလိုက်တာပေါ့ဒီစနစ်တွေမှာကတော့ PR က FPTP ရောကတော့အားထားချက်အားနည်းချက်ရှိရတာအဲ့တော့ FPTP ဆိုတော့ဘယ်လိုခေါ်မလဲဆိုတော့ဟိုပညာရှင်တွေပြောတော့မြင်းပွဲရဲ့အနှစ်သာရမျိုးပဲ first past the post ဆိုတာကမြင်းပွဲလာတဲ့စကားပေါ့ FPTP ဆိုတော့ဒါကမေဆာရရှင်အလုံးကိုကိုးစားမပြုတဲ့အတွက် PR ကိုပေါ်ကျူးလာတယ်ပြုပြင်လာတယ်ဒီနေ့ channel တွေမှာလည်း PR ထောက်ခံရေးရတဲ့ရှိရခန့်ကွက်ရေးရတဲ့ရှိတကယ်တော့ကျွန်တော်တို့အားလုံးကလေ့လာဖို့လိုတယ်။အဲ PR အဆိုတင်တဲ့နေရာလေကျွန်တော်ပြောတယ်လွှတ်တော်ကိုယ်စားလေးကအမှန်တရားကိုရှာဖွေဖို့လိုတယ်။နိုင်ငံတော်နဲ့နိုင်ငံသားတို့အမှန်တရားကိုချစ်တဲ့ဒီမိုကရေစီစနစ်နဲ့ထောက်ကူပြုမဲ့တရားကိုပဲအမှန်တရားကိုရှာဖို့လိုတယ်။ဘာမှ bias မလိုက်ရမလို့ကျွန်တော်လည်းမလိုက်ဘူး။ life ဆိုအဆိုးအောင်သားတော့ပေါ့။အဆိုးအောင်သားတော့ထုံးစံတိုင်းဆိုအဆိုးအောင်နေဆိုရင်ဒီအဆိုးတိုင်းဆောင်ရွက်ဖို့သူကပြောစုရေကောက်ပွဲကော်မရှင်ကိုတိုက်တွန်းကြောင်းလို့ပါတာပေါ့။ပြောစုရေကောက်ပွဲကော်မရှင်ကိုကျွန်တော်လွှဲပစ်လိုက်အောင်မယ်လွှတ်တော်ဥက္ကဋ္ဌနဲ့ဒါလွှဲပစ်လိုက်ရပါပြီတောင်းကြည့်ပါပြီသို့တော်စနစ်တစ်ခုကစနစ်တစ်ခုပြောင်းတဲ့ခါမှာဒီလောက်လွယ်လွယ်ကူကူလို့လို့တင့်မှာမလားလို့ကျွန်တော်စဉ်းစားတယ်စဉ်းစားတော့အဲထောက်ခံတဲ့လူရောကန့်ကွက်တဲ့လူရောနောက်ဟိုကျွန်တော်တို့မြို့သားလွှတ်တော်တွေမှာအများကရွေးချယ်ထားတဲ့15ဦးရှိတယ်အဲ့ဒီအဖွဲ့ကောင်းဆောင်ပြီးတော့လေ့လာကြပါဆိုပြီးတော့ပေးလိုက်တော့ပေါ့ PR တော့လုံးမယ်ဆိုတော့အစိုးရအတီးဖြစ်သွားပြီသို့တော်ဘယ်လိုပုံစံနဲ့လုပ်မှာလဲပဲတော့လုံးပါလေဆွေကစားတော့မြို့သားတို့တော့လည်းမဆုံးဖြတ်သေးဘူးပေါ့အဲ့ဒီကော်မတီကနေတင်ပြလာမယ်တင်ပြလာတော့မှဂျာဗာရွေးကောက်ပွဲမှာလုံမလားမလုပ်ဘူးလားအဲခုန2015မှာလုံမလားမလုပ်ဘူးလားအဲနောက်တစ်ခုက2015တော့လုံရတော့မယ်တဘောပေါ့နော်လုံရတော့မယ်ဆိုမဲ့လေရွေးချယ်တဲ့နီလန်ကနံပါတ်1ဖွဲ့စည်းပုံခြေအောက်ဦးနေနဲ့ညီဖို့လိုတယ်ဖွဲ့စည်းပုံခြေအောက်ဦးနေညီမညီကျွန်တော်တို့ကဖွဲ့စည်းပုံခြေအောက်ဦးခုံရုံးနဲ့ဆွေးနွေးရပေါ့သူကလည်းညီပါလေရွေးကောက်ပွဲကော်မရှင်လုံနိုင်မလုံနိုင်ရှိသေးတာပေါ့ရွေးကောက်ပွဲကော်မရှင်လည်းအခုလုံနိုင်တယ်နောက်လုံနိုင်တယ်ဆိုလာပါပေါ့နော်ကာလအဲသူတို့နဲ့လို့ညှိပြီးတော့မှကျွန်တော်တို့ကဒီဥစ္စာကိုဘယ်တော့လုံမယ်ဘယ်စနစ်လုံမယ်ဥပဒေချမ်းဆွဲအောင် ဥရံဆွဲပြီးတဲ့အခါမြို့သားလွှတ်တော်မှာတင်ရမယ်တင်ပြီးလို့ဆွေးနွေးပြီးလို့ရှင်ပြည်သူလွှတ်တော်ပို့ရမယ်လွှတ်တော်နှစ်အလုံးသဘောတူပြီးအဲမတူရင်လည်းပြည်သူလွှတ်တော်မှာဆွေးနွေးပြီးတော့ဆုံးဖြတ်ရမယ်အဲ့ဒီ time ready PR ဆိုတာဖြစ်သွားမယ်သဘောရှိပါတယ
်ဟုတ်ကဲ့ပါနောက်အခုဒီနိုင်ငံတကာရဲ့အမြင်ပါပေါ့နော်တကယ်လဲဒီဘာပြီးရဲ့အခြေအနေပေါ့အခုဒီမှာရောက်ကလေးကမြင်နေရတာပေါ့လေဟိုဘာသာရေးအသွင်ဆောင်တဲ့ဒီအမုန်းစကားတွေပြန်ပွားပြီးတော့ဟိုဒီရုံနေဖြစ်ကြတယ်တက်ကြဖြတ်ကြတယ်ဖြစ်တဲ့ဟာတခုရှိတာပေါ့လေနောက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လဲရှေ့မလို့နောက်မဆုတ်ဖြစ်နေတယ်လို့အများကမြင်ကြပါတယ်နောက်တစ်ခုကလည်းဒီခရိုနီတွေကြီးဆိုးတဲ့ crony oriented economy ပေါ့ဘာစီးပွားရေးဝယ်ကြည့်လိုက်ကြည့်လိုက် crony မပါတဲ့စီးပွားရေးကမရှိဘူးဆိုပြီးတော့အများမြင်နေကြတာပါတယ်အဲ့ခါကျတော့နိုင်ငံတကာအလဲမှာမျက်နှာပန်းမလာဘူးဖြစ်တာပေါ့နော်အဲ့ဒါကြောင့်လဲဒီ American ပြည်အောင်စုအစိုးရအခု American နိုင်ငံသားရေးဝင်ကြီးလာတဲ့ခါမှာလွှတ်တော်အမတ်တွေကဝိုင်းပြီးတော့သူ့ကိုပြောကြပါတယ်လွှတ်တော်အမတ်90ကျော်ကနေပြီးတော့ဟာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကတော့နောက်ကျောင်းပြန်လဲမယ်အလားအလာတွေတွေ့နေရတယ်အဲ့တော့ American ပြည်အောင်စုနဲ့ဆက်ဆံရေးကိုပြန်လဲတုံ့တက်ဖို့လူများလူနေပြီလားဆိုတဲ့သဘောမျိုးပေါ့လေအခုအဲ့လိုပြောနေကြတဲ့အချိန်ပေါ့အဲ့တော့ဥက္ကဋ္ဌကြီးအနေနဲ့ဒီလိုမျိုးနိုင်ငံတကာရဲ့အမြင်မှာဒီလိုဖြစ်နေတာနဲ့ပတ်သက်ပြီးတော့ဘယ်လိုများတုံ့ပြန်ကြမှာလဲရှင
်ဆက်ဆံရေးမှာတော့တအားမြန်တယ်ပြောင်းလဲရတအားမြန်တယ်လို့ဟိုပါလေဝေဖန်ကြတာကြားမှာပါတအားမြန်တယ်လို့ကြားမှာပါအခုနောက်ပိုင်းကျတော့တခါပြောင်းလဲမှုတွေမရှိတော့ဘူးလို့ဝေဖန်တဲ့အတိုင်းနဲ့ကြားမှာပါအဲ့ဒီနှစ်ခုကို average charge လိုက်လို့ရှင်ပြောင်းလဲအောင်စူးစမ်းနေရတော့မှန်တယ်ရလတ်တွေကဟိုနဒိုလာကျက်အတိုင်းမရောက်သေးဘူးဆိုလို့ဒီလိုများခောက်ချက်ဆွဲလို့လည်းရရပါပေါ့နော်အဲဒါကတော့ခုနချက်ချင်းကြီးဟိုချမ်းသာသွားအောင်လုပ်ဖို့ဆွဲကိစ္စတော်လိခက်ပါအဲ့ဒါဘာခက်တာလဲလို့ပြောတော့ခုန Unity ပဲ Unity ပဲဥမာ BNM မြန်မာရဲ့တာလဲဆိုသူ့မှာ Unity ကောင်းတယ်သူကတော့ဒီမိုစီစနစ်တော့မဟုတ်ဘူးအာဏာရှင်စနစ်ပေါ့ဟိုကွန်မြူနစ်ဟိုပေါ့နော်ကွန်မြူနစ်စင်ပေါ့အာဏာရှင်လို့တော့ပြောလို့မရဘူးကွန်မြူနစ်စင်ပေါ့အဲ့တော့သူ့ကိုဒီစနစ်ကိုကျွန်တော်ကြိုက်လို့ပြောတာမဟုတ်ဘူးသူက unity တဲ့ကောင်းတယ်သူကကျွန်တော်ကြားဘူးတယ်ပေါ့နော်နိုင်ငံတကာကိုဆန်ပို့ခြင်းတဲ့အတွက်ပြည်ပကိုဆန်ရောက်ခြင်းတဲ့အတွက်အားလုံးဆန်ပို့တော့အောင်မယ်ဆိုတော့တောက်တယ်တိုင်းနိုင်ငံလုံးဆိုတဲ့ unity မျိုးပေါ့သူ့မှာရှိတာကျွန်တော်တို့မှာအဲ့ဒီ unity ကိုအများကြီးတည်ဆောက်အောင်မယ်သဘောရှိပါတယ်တည်ဆောက်တော့ခုနဒီလူမျိုးချင်းပြိပက္ခပေါ့ဒီကိစ္စပတ်သက်လို့ဒီကိစ္စနဲ့ပတ်သက်လို့စိတ်ဓာတ်ကိုပြင်ရမှာစေတပြရမယ်လုပ်ငန်းမယ်ကျွန်တော်ဘုရားဘာသာကြီးအပိုင်းအလဲဟိုပြမစိုတရား၄ပါးပေါ့နော်မေတ္တာကရုဏာမုဒိတာဥပိ္ပခဆိုပြမစိုတရား၄ပါးကိုအားလုံးအပြည့်အဝဟိုလိုက်နာနိုင်မှုလို့တာပေါ့ဘုရားဘာသာစစ်စစ်ဖြစ်အောင်တစ်ဖက်ကဟိုတခြားဘာသာပုဂ္ဂိုလ်တွေတခြားဘာသာပုဂ္ဂိုလ်တွေကလည်းဒီဘာသာဒီနိုင်ငံကဟို 80% 80% လောက်ကဘုရားဘာသာကိုးကွယ်တော့ဘုရားဘာသာကအများစုကိုးကွယ်တဲ့ထူးခြားသောဂုဏဝိသေသနဲ့ပြည့်စုံသောဘာသာဆိုတဲ့အခြေအဥ်တွေမှာလည်းပြဋ္ဌာန်းထားရှိတယ်။အလားတူပဲအဲဒီတခြားဘာသာတွေကလည်းဥပမာဗုဒ္ဓဘာသာ၊ခရစ်စတန်ဘာသာ၊အစ္စလာမ်ဘာသာ၊ဟိန္ဒူဘာသာ၊နတ်ကုဘေရဘာသာတွေကဖွဲ့စည်းပုံအခြေအဥ်တွေအတည်ပြုတဲ့နေ့မှာတည်ရှိတဲ့ဘာသာတရားတွေလို့တာအတည်ပြုထားတာရှိတယ်။ရှိတော့ဒီလူအများစုကိုးကွယ်တဲ့နိုင်ငံဆိုရင်ဒါဗုဒ္ဓဘာသာနိုင်ငံလို့လည်းတနည်းအားဖြင့်ပြောလို့ရပါတယ်။ဘာမှပြဋ္ဌာန်းစရာမလိုပါဘူး။ဗုဒ္ဓဘာသာနိုင်ငံပါလေဗုဒ္ဓဘာသာယဉ်ကျေးမှုရှိတာပေါ့နော်။အဲဗုဒ္ဓဘာသာယဉ်ကျေးမှုနဲ့မကန့်ညီတာဘုရားဘာသာတွေမကြိုက်တာတော့မလုပ်ဖို့လိုတာပေါ့ဥမာဖြစ်ပေါ့နော်အတင်းအာရမကျူးလွန်မှုတို့ဟာမျိုးတွေဘုရားဘာသာတွေလုံးဝမကြိုက်အဲတတ်တာဖြတ်တာတွေပေါ့မကြိုက်ဘူးပေါ့ဇာတာမျိုးတွေမလုပ်ဖို့တစ်ဖက်ကလည်းစိတ်ဓာတ်ဖြင့်တစ်ဖက်ကလည်းစိတ်ဓာတ်ဖြင့်အဲဒီကလည်းပြန်မစိုးတရားဖြစ်အောင်ဟိုဘက်ကလည်းခုနကဘာသာတရားအရိုင်းရဲ့အဆုံးမှာတော့မေတ္တာအခြေခံတာပါပဲဟိုဘက်ကလည်းလို့မေတ္တာတရားနဲ့ခုနကကျွန်တော်ပြောလို့ပါပဲဒီအချင်းချင်းအပြန်လှန်နားလေစာနာပြီးတော့မှလုံးမှဒီပြိပက္ခပြည်လဲမှာပေါ့နောက်တစ်ခုကဖွဲ့စည်းပုံချေအောင်ဥပဒေပြေမှုကိစ္စလေခက်တင်လင်းဖြစ်နေတယ်ပါညာဘူးဟိုရှင်းပြလို့တော့မဆုတ်ဖြစ်နေတယ်ဆိုတော့ဥစားတော့လုံနေပါတယ်ဟိုအခုလည်းအဲ့ဒီကောင်တရားလွှတ်တော်မှာတင်ပြနေရပဲဒါမျိုးကတော့ခုနလိုပေါ့နော်ကိုဖြစ်စင်နေတိုင်းကဒုံတိုင်းလို့ဒါတဲ့ဆိုတော့ရှင်တော့စဉ်းစားပြီးတော့လုပ်တာကောင်းပါတယ်ဖွဲ့စည်းပုံအခြေခံဥစားနိုင်ငံတော်ရဲ့တကယ့်ဟိုပါလေမော်ကွန်းကြီးပဲမော်ကွန်းပြည်ဒါကိုစဉ်းစားတည်ချလုပ်ဖို့လိုပါတယ်နော်ရနှစ်ချက်ကပြီးတော့ပြီအဲပြိပက်ခါရဲ့ပတ်ဝန်းကျင်အုပ်ကြီးနောက်ဆုံးတစ်ခုကပါလဲမသိဘူ
းနောက်ဆုံးတစ်ခုကခရိုနီစီးပွားရေ
းခရိုနီစီးပွားရေးဆိုတာလည်းတကယ်တော့နိုင်ငံမှာအများစုဆင်းရဲဆိုတော့လေစီးပွားရေးလုံနိုင်တဲ့လူတွေရှိဖို့တော့လိုတယ်လုံနိုင်တဲ့စွမ်းရည်နဲ့လုံနိုင်တဲ့အင်အားရှိဖို့လိုတယ်တကယ်လို့ဟိုနိုင်ငံပြိပက်နေပြီးတော့လာရောက်ရင်းနှီးမြှုပ်နှံလို့ပူပေါင်းလုပ်ချင်တယ်ဆိုရင်လုံမဲ့လူတော့မရှိဘူးဆိုရင်ဘယ်လိုလုပ်မလဲအဲ့ဒီလိုလုံးမဲ့လူရှိအောင် ပြီးခဲ့တဲ့ဆိုရတယ်ပြီးတော့ဒါလေးတွေမွေးမြူပြီးခဲ့တာရှိတာပေါ့နော်ရှိတော့ဒီလူတွေကိုခရိုနီပဲဆိုလို့မုန်းနေတော့မရဘူးဒီလူတွေကနိုင်ငံတော်ပြန်ပြီးတော့ဘလို့အကျိုးပြုတယ်လဲဆိုတာဟိုကြည့်ရမှာပေါ့နိုင်ငံတော်အကျိုးပြုတယ်ပြည်ပလာရင်းမြုံနေတဲ့လူတွေလည်းပူပေါင်းဆောင်နိုင်တယ်ဆိုရင်သူကသူတို့ဘာမှဟိုကျွန်တော်တို့ကခရိုနီနဲ့ဟိုဘလို့ခေါ်မလဲဆိုတော့တိတ်ခါကြာစီတဲ့စကားမျိုးမပြောတင်ပါဘူးလို့ထင်တာပေါ့အဲ့တော့ American Congress ကလွှတ်တော်မှာ90ကိုလည်းပြောချင်တယ်ဒါကတော့ဒီမှာအားလုံးလာပြီးလေ့လာကြည့်ဖို့လည်းလိုတယ်နိုင်ငံတနိုင်ငံကိုတုံးတက်ဖို့ဆိုလို့ရှိရင်ဒီနိုင်ငံရဲ့သမိုင်းကြောင်းပေါ့သမိုင်းကြောင်းသိဖို့လိုတယ် Political Science မှာသူကဟို Without History ဆိုလို့ရှိရင် No Root ပဲ Has No Root ပေါ့နော်နိုင်ငံရေးသိပ္ပံကသမိုင်းကြောင်းမသိလို့ရှိရင်အခြေအမြစ်မရှိဘူးပေါ့ဆိုတော့တေချာလေးတိပြီးမှအဲ့လိုပေါ့ပြည်တွင်းမှာကုဏလိုဟိုဟာလူမှုကွန်ရက်ကိုရမ်းတင်တာမျိုးသဘောမျိုးနိုင်ငံတကာကကုဏဒီ Congress Man နေဆိုတာကပညာရှင်တွေပါအများပြ World Experience ပေါ့အထွေကြုံလည်းကြီးမားတယ်ဒီပုဂ္ဂိုလ်တွေအနေနဲ့ကဒီလိုမပြောဘဲနဲ့ Why are people လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါအခုမေးချင်တာတက်မတော်ရဲ့ခံကဏ္ဍပေါ့နော်ဒီတက်မတော်ရဲ့ခံကဏ္ဍဆိုတဲ့နေရာမှာတက်မတော်ကလည်းဒီစီးပွားရေးလုပ်ငန်းတွေကိုတော်တော်များများလေးချုပ်ကန့်ထားတာဒီနိုင်ငံမှာအများကြီးရှိပါတယ်နောက်တစ်ခုကဒီကံဝေးဦးစည်းချုပ်ကနေပြီးတော့တရက်ကင်ထားတဲ့ဒီပြည်ရေးရေးရေနေဆက်ရေးရာရေကာကွယ်ရေးရပါပြီဒါပေါ့လေအဲ့တော့အဲ့ဒီဒီဝင်ကြီးဌာနသုံးခုစလုံးကိုကာကွယ်ရေးဦးစည်းချုပ်ကနေတရက်ကင်ထားတယ်ပြီးတော့ဒီပြည်ရေးရေတို့ဒီနေဆက်ရေးရာတို့ဆိုတော့လေတရက်ကာကွယ်ဦးစည်းချုပ်ကကင်တယ်ပေါ့ဆိုတော့ပြည်ရေးရေတို့နေဆက်ရေးရာတို့အကုန်လုံးကနိုင်ငံတော်ရဲ့ဥမာထွေအုပ်တို့ဘာလို့ပေါ့အုပ်ချုပ်ရေးပိုင်းမှာအကုန်လုံးပါနေတော့စစ်အုပ်ချုပ်ရေးရာ still exist ပေါ့နော်စစ်အုပ်ချုပ်ရေးရာအခုတည်းကရှိနေတုန်းပဲလို့ဆိုပြီးတော့ဟိုရှုမြင်ဟိုတစ်ဖက်ကနေတုံ့တက်လို့ရပါတယ်အဲ့ဒီဒီတက်မတော်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရေးမှာသူတို့အနေနဲ့အစောတလျင်ဟိုရှော့ပေးဖို့အလားအလာမရှိဘူးလို့လည်းမြင်ကြပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌအနေနဲ့ဘယ်လိုများပြောချင်ပါလဲရှင
်ပြီးခဲ့တဲ့ဟိုတက်မတော်ဆိုရကသူကဟိုတိမ်မွေ့တော်နဲ့စနစ်တစ်ခုအစနစ်တစ်ခုပြောင်းဖို့ချိန်ဆပြီးတော့လုပ်ပေးသွားခဲ့တာပေါ့လို့လုပ်ပေးသွားခဲ့တာကျတော့ဂျုံစာကြီးမနာကဖြစ်သိမ်းလိုက်သည်ဆိုတော့လေတိုင်းပြည်ကိုစစ်တပ်ကအာဏာပြန်မသိမ်းရအောင်ပေါ့သိမ်းဖို့မလိုအောင်ချေအုပ်တွေမှာရေးဆွဲသွားတယ်ရေးဆွဲသွားပြီးတော့သူ့ကိုလေလုတ်ပန်ခွင့်နေအရှိန်လေးပေးတာပေါ့တကယ်တော့ခုနကဟိုကာဝေးငွေထားတာတို့နေစားရေးရတို့နောက်တစ်ခုကဘာလဲ
ပြည်သေးရေး
ပြည်သေးတို့ဆိုတာတမရအောင်ပါပါအဓိကတော့အုပ်ချုပ်ရေးအောင်ပါပါဟိုကာဝေးငွေထားတာ Ministry တည်ကြ Ministry တစ်ခုပဲလေအုပ်ချုပ်ရေးအောင်ပါလူရွေးပေးရလွယ်လို့ကြံတဲ့လွှမ်းမှုမရှိပါဘူး။ကာဝေးဥစုကကြံတဲ့လွှမ်းမှုအဲ့ဌာနတွေမရှိပါဘူး။သမရရဲ့ကိုယ်ကမှုအောင်ပါပဲရှိပါတယ်။အဲစစ်အုပ်ချုပ်ရေးကြံနေသေးတယ်ဆိုရင်အယူဆနဲ့ပတ်သက်လို့တော့မငင်းပါဘူး။အချိန်တော့ကြံတဲ့သဘောပေါ့။တကယ်ထဲထဲဝင်မကြံပါဘူး။ထဲဝင်မကြံဘူး။အချိန်တော့မြင်ဒီလိုပုံစံမျိုးမြင်နိုင်တဲ့အနေအထားရှိတယ်လို့တော့ပြောနိုင်ပါတယ်။အဲဒါကလည်းတစ်ချိန်တော့ဆိုးရမှာပေါ့။ဆိုးရမှာပေါ့။နိုင်ငံတော်ရဲ့အနေအထားကတော့ stability ပါပဲ။ဒီနေအေးရမှုပြက်ပြားမှာဆိုလို့ဒါတွေလွတ်ထားခဲ့တယ်လို့ထင်တာပေါ့နော်ဒါတွေထားပြခဲ့တာဒီနေအေးရမှုထိန်းသိမ်းနိုင်အောင်ဒါတွေလွတ်ထားခဲ့တယ်ဘာလို့ဆိုတော့တမိုင်းရဲ့အစင်လာမှာလည်းဒီနိုင်ငံရေးဒီနေအေးရမှုတတ်မတော်ပဲထိန်းနိုင်ခဲ့တယ်ဂျန်တာမထိန်းနိုင်ခဲ့ဘူးဂျန်တဲ့ institution တွေဘယ်သူမှမထိန်းနိုင်ခဲ့ဘူးဒါမှမလို့အဲ့လိုဖြစ်အောင်ဒီနေအေးရမှုများပြက်ပြားသွားမလားစနစ်တစ်ခုကတစ်ခုပြောင်းတဲ့အခါမှာပြက်ပြားတတ်တယ်တခြားနိုင်ငံတွေမကြည့်ပါတိရွတ်တန်ရီဖြစ်တတ်တယ်အဲ့တော့အဲ့လိုတွေဖြစ်မှာဆိုတဲ့အတွက်လို့ထားပြီးတော့အဲ့လိုမဖြစ်တော့တော့ဆိုတော့ short 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 သွားဘူးတော့ဒိုတယ်လို့ယူဆပါတယ
်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကိုနေပြည်တော်မှာ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကတွေ့ဆုံမြင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစည်းအဝေးကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။မကြခင်တင်ဆက်သွားမယ့်ဒုတိယပိုင်းအစည်းအဝေးမှာတော့မြန်မာပြည်ကပေးစာများပြည်ရင်းသုံးသက်ချက်နဲ့တက်ကြီးစကားအစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။